ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့ NLD အစိုးရကိုကန့်ကွက်ဆန့်ကျင်ကြောင်းရေးသားထားတဲ့စာရင်းမန္တလေးမြို့ကနေရာ၄နေရာထက်မနည်းမှမနည်းကလာကတ်သွားပါလေ။စာကတ်သူတွေကိုရဲတပ်ဖွဲ့ကအစုံစမ်းရှာဖွေနေသေးဖြစ်ပြီးဒါဟာအကြမ်းဖက်လူရဲမှုတွေကြောင့်တရားဥပဒေစိုးမိုးမှုရောပါနေခြင်းမှာအမျိုးသားရေးအစွန်းရောက်တွေကအခွင့်ကောင်းယူလှုပ်ရှားလာတာဖြစ်နိုင်တယ်လို့သုံးသပ်တာတွေလည်းရှိနေပါလေ။ VOA သတင်းတော့ကိုမိုးစောကတင်ပြထားပါလေ။
ဟုတ်ကဲ့ကုလသမဂ္ဂဆိုးရနဲ့ရခိုင်ရေးရီပေါ်မှာကန့်ကွက်ကြောင်းရေးသားထားတဲ့စာတွေကိုမန္တလေးမြို့မဟာအောင်မြေမြို့နယ်အပါအဝင်နေရာတချို့ကလမ်းဘေးတစ်ပင်နဲ့ဓာတ်တိုင်တွေမှာမနစ်ညပိုင်းကကတ်ထားခဲ့တာဖြစ်ပါတယ်။မဟာအောင်မြေမြို့နယ်ရဲတပ်ဖွဲ့မှရဲမှူးတင်ထွန်အောင်ကစာကတ်သူကိုစုံစမ်းနေစေဖြစ်ကြောင်းအခုလိုပြောပါတယ်။
ကျွန်တော်တို့ပဲလေ3-4နေရာလောက်ပေါ့နော်ဟိုဟိုချမ်းရမ်းများသာစီပဲလေကတ်တယ်ပြောလို့ပဲ။9နာရီကျော်ဝေးကျင်လောက်မှာတွေ့ရတယ်။လမ်းဘေး3-4နေရာလောက်အဲ့လိုပဲကတ်တာပါ။ဒီအရင်ဘောပေါ့အဲကျွန်တော်ကသုံးလို့ဆုံးနေတာပေါ့ဆက်ခုချင်းတော့မရသေးဘူးပေါ့နော
်လမ်းဘေးမှာကတ်ထားတဲ့စာရီမှာတော့မြန်မာနိုင်ငံပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတဲ့ UN အလိုမရှိ NLD အစိုးရကိုအလိုမရှိမြန်မာနိုင်ငံတွင်ခိုးဝင်ဘင်္ဂလီသာရှိသည့်ရိုဟင်ဂျာတိုင်းသားဆိုတာမရှိမြန်မာသမိုင်းကိုတွေးဖြင့်စေးညီဆိုပြီးအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးသားထားတာဖြစ်ပါတယ်ဒီလိုစကတ်တာဟာကုလသမဂ္ဂကရခိုင်ပြည်နယ်မှာလူခွင့်ချိုးဖောက်မှုတွေဆူဆူဝါးဝါးဖြစ်ခဲ့ကြောင်းဆွဆဲပြောဆိုပြီးတမောခေါင်းဆောင်တွေကိုအရေးယူဖို့တောင်းဆိုနေခြင်းနဲ့ဖြစ်ပါတယ်။မဟာအောင်မြင်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးငိမ့်တိတ်ကတော့စကတ်တဲ့ဖြစ်ရပေါ်မှာအခုလိုတုံ့တက်ပါတယ်
။ဒီစကတ်တော့အချက်3ချက်ပေါ့ဗျာနော်။ဒီအချက်3ချက်စလုံးကတော့ဒါအမျိုးသားအေးအစွန်းရောက်တည်ရဲ့ဒါလှုပ်ရှားမှုပဲလေ။ဒါအားလုံးမြင်တာတာပေါ့နော်။အဲ့တော့အခုဖြစ်နေတယ်ဆိုတာကမန္တလေးမြို့ကြီးမှာလုံခြုံမှုမဲ့နေတယ်ဆိုတော့ဟိုပြောဆိုမှုဝေဖန်မှုတွေရှိတယ်ဒုစရိုက်မှုတွေလည်းနဲ့ထူပေါ်လာတယ်ဟိုတည်တဲ့ရင်းအနေနဲ့ပေါ့နော်ရဲဝင်တိုင်းအင်အားမတုံမလောင်းနဲ့ရာဇဝမှုနှိမ်နှင်းမှုတွေတရားဥပဒေစိုးမိုးမှုတွေကျော်ပါနေတယ်ပေါ့ကျော်ပါနေတော့မန္တလေးကချိန်လန့်၆ချောင်းဝယ်လို့တော့ဆိုနေကြတာတွေရှိလာတယ်လေအဲ့ဒီဒီပေါ်မှာတစ်သက်ကနေပြီးတော့လှုပ်ရှားဖို့ခွန်လန်းရှာတယ်လို့မြင်ပါတယ
်။လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်လူရဲမှုတွေဟာဘိုးရဲစေဝါဖမ်းဆီးနေနှင်းတာတွေကိုမကြေနပ်လို့တုံ့ပြန်တာဖြစ်နိုင်ကြောင်းဦးငိမ့်တိတ်ကသုံးသပ်ပြီးတချို့တွေကတော့ဒီရာဇဝတ်မှုတွေရဲ့နောက်ွယ်မှာနိုင်ငံရေးမကြေနပ်မှုတွေရှိနိုင်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။မန္တလေးမြို့မှာရာဇဝတ်မှုတွေထူပြောလာတာကြောင့်လုံခြုံရေးလုပ်ငန်းတွေမှာကိုယ်တိုင်ပါဝင်ဆောင်ရွက်နေသူတွေကတော့ဒီအကြမ်းဖက်လူရဲမှုတွေဟာမိုးရစေဝါနဲ့ဘလို့အကန့်ရှားပါမှုအပေါ်အခြေခံကြောင်းသုံးသပ်ပြောဆိုတာတွေရှိနေပါတယ်။